လွန်ခဲ့တဲ့9နှစ်ခန့်ကမလေးရှားနိုင်ငံစီလံကောပြည်နယ်ဆာလာရန်မြို့မှာဒေတာခံ Grab ကားမောင်းသမားတအူးကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မြန်မာနိုင်ငံသားတအူးနဲ့နိုင်ငံခြားသားတအူးဇူလိုင်29ရက်နေ့ကတည်တံချမှတ်ခံရပါတယ်။သူတို့အတွက်ဥပဒေကြောင့်အရခြေဖခွင့်နဲ့လိုအပ်တဲ့ကာအကွယ်ရေးရခဲ့ရလားမေးခွန်းထုတ်စရာရှိတယ်လို့မလေးရှားရောက်မြန်မာအလီယေလှုပ်ရှားသူတချို့ကပြောပါတယ်။အမအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံစီလံကောပြည်နယ်ဆလရန်မြို့မှာဒေသခံ Grab တက္ကစီသမားတဦးကိုတပ်ဖြတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာနိုင်ငံသားတဦးနဲ့နိုင်ငံခြားသားတဦးကိုဆလရန်တရားရုံးကနေ2018ခုနှစ်ဇွန်လတုန်းကတရားစွဲဆိုခဲ့တာပါ။အဲ့ဒီလိုတရားစွဲဆိုပြီး9နှစ်ကြာဒီနှစ်2023ခုနှစ်ဇူလိုင်လ29ရက်နေ့ကအသက်38နှစ်အရွယ်မြန်မာနိုင်ငံသားစွာလေးနဲ့အသက်28နှစ်အရွယ်အိန္ဒိယနိုင်ငံသားတဦးကိုတေတံပေးခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုစိုးထက်သိန်းက VOA ကိုပြောပါတယ
်။သုံးချက်ကတော့ဟိုလာပေါ့ကျိုးဟိုလာပေါ့ဟိုတေတံပေးလိုက်တယ်ပေါ့တေတံမှာမှအဲဟိုလာပေါ့ကျိုးပေးတဲ့တေတံပေးတာပေါ့တော့ဘယ်အချိန်မှာပေးမယ်ဆိုတာမျိုးတော့မပြောတတ်ဘူးတေတံပေးတယ်လို့တော့ကျွန်တော်တို့သိနေကြတာ
။ဒီဆုံးသူမှာလေဘေးညှက်ခံထားရတဲ့ဒဏ်ရာတွေရှိနေပြီးတရခန်နေအဖြစ်တေတံပေးခံရသူနှစ်ဦးကတော့တေဆုံးသူရဲ့တက္ကစီကိုနောက်ဆုံးငှားရမ်းခဲ့ကြသူတွေလို့ပြောပါတယ်။တက္ကစီကားအတွင်းသက်သေအထောက်ထားတွေကို DNA စစ်ဆေးရမှာတရခန်နှစ်ဦးရဲ့ DNA တွေဖြစ်နေတာတွေ့ခဲ့ရတယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်။တရခန်အဖြစ်ဆွတ်ဆွဲခံရသူတွေအနေနဲ့ဥပဒေကြောင်းအရအခုအညီလုံလုံလောက်လောက်ရခဲ့ကြသလားဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းကိုစိုးထက်သိန်းကပြောပါတယ်
။ Great တပီတမောတက်တော်တက်တယ်ဆိုတဲ့အနေအထားကလည်းရုပ်ရည်ရဘလို့မှလက်ခံလို့ရတဲ့အနေအထားမျိုးရှိတယ်ဗျ။ဒါပေမဲ့ဒါကတကယ်ဖြစ်သွားခဲ့တယ်ဆိုရင်လည်းအဲကျွန်တော်တို့မသိနိုင်ဘူးပေါ့နော်။ဖြစ်ရင်လည်းဖြစ်ခဲ့မှာပေါ့နော်။ဒါပေမဲ့ရေဘူးကအနေအထားကတော့အဲကနေပြီးတော့ဒီ grant တစ်စီတန်းမှာကျွန်တော်တို့ DNA ဖြစ်ချက်ရတယ်ဆိုတာတော့ဒါကပြောတယ်ဟိုဟိုဘပ်လစ်ယူစ်တွေမှာအကုန်လုံးသုံးတဲ့ဟာတွေကျွန်တော်သိတဲ့လူတိုင်းက DNA ဖြစ်ချက်တော့ရှိနေပါမယ်မျိုးစားတယ်ဥရိယာကွယ်ပိုင်းဝဲရောအပြေဝပေးခဲ့လားအဲ့ဒီပုံမှာတော့တော်တော်ကြည့်ပါတော့ဆက
်။တရားရုံးကတော့မြန်မာအမျိုးသားစွာလေးနဲ့အိန္ဒိယအမျိုးသားဂါပီစင်းတို့နှစ်ဦးဟာ2018ခုနှစ်ဇွန်လကစီလံကောပြည်နယ်ဆလရန်မှာအသက်28နှစ်အရွယ်မလေးရှားအငှားရင်မောင်းသမားတဦးကိုတပ်ဖြတ်ခဲ့သူတွေဖြစ်အပြစ်ရှိကြောင်းခိုင်ခိုင်မာမာပြောဆိုပါရတယ်။သူတို့နှစ်ဦးကိုထောင်ဒဏ်နှစ်ရှည်နဲ့ကြိမ်တန်ပေးဖို့သူတို့ရှေ့နေတွေကတောင်းဆိုခဲ့ပေမဲ့အယူခံငင်းပယ်ခံရပြီးတေတံပေးခံရတာဖြစ်ပါတယ်ဆွဆွဲခံရသူနှစ်ဦးစလုံးကတော့သူတို့လူတက်မှုမကျူးလွန်ကြောင်းငင်းဆိုပြီးတရားရုံးမှာဆက်လက်ရင်ဆိုင်နေခဲ့သလို9နှစ်အကြာမှာအခုလိုမျိုးတေတံချမှတ်ခံခဲ့ရတာပါမလေးရှားနိုင်ငံမှာတေတံချခံနေရတဲ့နိုင်ငံသားသား1042ဦးရှိနေပြီးအများစုကဝိရစေဝါမှုအကြမ်းဖက်မှုစတဲ့ရာဇဝတ်မှုတွေကြောင့်ပဲဖြစ်ပါတယ်တေတံပေးခံရသူတွေကိုတော့ကျိုးပေးကွက်မြက်လေးရှိပါတယ်။အခုတရခန်နှစ်ဦးစလုံးဟာမလေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်တွေအဖြစ်အတိမတ်ပြုတပ်တေခံကပ်ပြားတွေကိုကင်ဆောင်ထားသူတွေဖြစ်တယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်။